ဒီကနေ့ကြရောက်တဲ့မြေကမ္ဘာနေ့မှာဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးကိုအစိုးရတွေနဲ့ဘူဝါဒချမှတ်သူတွေကြကြမမတ်ဆောင်ရွက်ဖို့အတွက်ပတ်ဝန်းကျင်ရေးဆောင်ရွက်နေသူတွေကတိုက်တွန်းနေပါတယ်မြန်မာနိုင်ငံမှာအင်ပါတန်ပူပြင်းတဲ့အပူဒဏ်ခံစားနေရသလိုထိုင်းနိုင်ငံမှာလည်းစံချိန်တဲ့အပူချိန်ဖြစ်ပြီးတော့အိန္ဒိယမှာလူသေဆုံးတဲ့အထိအပူလိုင်းဒဏ်ခံစားနေကြ မဲ့တဘာဝဘာဝေးကျင်ဆိုင်ရာသမ္မတအမိန့်ကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေတုန်းကလက်မှတ်ရေးထိုးပြီးတော့ထုတ်ပြန်လိုက်ပါတယ်
။ Under this order, environmental justice will become the responsibility of every single federal agency. I mean,
ထုတ်ပြန်လိုက်တဲ့အမေအရအစိုးရဌာနအားလုံးအနေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတက်ရောက်မှုကိုအမေရိကန်လူမှုအတိုင်းအဝိုင်းတွေမခံစားကြရအောင်လို့ကြိုတင်ကာကွယ်ရမယ့်တာဝန်ရှိမှဖြစ်ပြီးကာကွယ်ပေးဖို့ပြက်ကွက်တဲ့ဌာနတိုင်းတာဝန်ခံတာဝန်ယူမှုရှိစေမယ့်အမိန့်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားသွားခဲ့ပါတယ်။ဒီကနေ့ကြားရောက်တဲ့မြေကမာနေ့အထိမ်းအမှတ်အဖြစ်သမ္မတဘိုင်ဒန်ကအခုလိုသမ္မတအမိန့်ကိုထုတ်ပြန်ခဲ့တာပါ။အမေရိကန်ပြည်တော်စုမှလေတုညဉ့်ညံ့မှုရေတုညဉ့်ညံ့မှုနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့ကြက်ကိုအဓိကခံစားနေကြရသူအားလုံးရဲ့ဘဝတွေတိုးတက်စေဖို့ရည်ရွယ်တဲ့အမိန့်ဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ပတ်ဝန်းကျင်ညဉ့်ညံ့မှုကလူတွေရဲ့ကျန်းမာရေးအပေါ်ဘလောက်တက်ရောက်စေသလဲဆိုတာကိုသိပ္ပံနည်းကြလေ့လာထားတဲ့အချက်တွေအရနားလည်အောင်လုပ်ပြီးတော့ဆိုးကျိုးတွေမဖြစ်စေအောင်လို့အစိုးရဌာနတွေအားလုံးကကာကွယ်ဆောင်ရွက်သွားရတော့မှာဖြစ်ပါတယ်။သမ္မတအမိန့်အတိုင်းလက်တွေ့အကောင့်ထဲဖော်နိုင်ရဲ့အတွက်အိမ်ပြူတော်မှာသဘာဝပတ်ဝန်းကျင်ဆိုင်ရာမျှတမှုရှိစေရေးရုံးခန်းကိုလည်းဖွင့်လှစ်မှာဖြစ်ပါတယ်။ဆင်းရဲပွဲတည်မှုလူမျိုးအသားအရကွဲပြားမှုတွေပေါ်မူတည်ပြီးတော့ပတ်ဝန်းကျင်ညဉ့်ညံ့မှုတွေသဘာဝရဲ့ဆိုးကျိုးကြက်တွေခံစားရတာမျိုးမဖြစ်စေအောင်လို့ဆောင်ရွက်သွားမယ်လို့အိမ်ပြူတော်ကပြောပါတယ်ရှင်။